မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့နိုင်ငံရေးအကျပ်တဲတွေကိုကြားဝင်ဆောင်ရွက်ပေးရေးအာဆီယံကအထူးတန်တမာရွေးချယ်ထားပေမဲ့အဲ့ဒီရွေးချယ်ထားတဲ့သူကိုတရားဝင်အမည်စင်းရေးထုတ်ပြန်ကြေညာရေးမြန်မာစစ်ကောင်စီရဲ့သဘောတူညီချက်ကိုအာဆီယံကစောင့်ဆိုင်းနေကြောင်း AP သတင်းမှာဖော်ပြထားပါတယ်။ Brunei ဒုတိယနိုင်ငံသားရေးဝန်ကြီးEveryone Yusuf ကိုမြန်မာနိုင်ငံဆိုင်ရာအထူးတပ်တမဖြစ်ခန့်အပ်တာဝန်ပေးဖို့မနေ့တနင်္လာနေ့မှာပြုလုပ်တဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့နှစ်ပတ်လည်ဆေးဝေးအတွင်းအရှိတောင်အရှာနိုင်ငံများအပြင်အာဆီယံအဖွဲ့ဝင်နိုင်ငံတွေအကြားသဘောတူညီမှုရရှိခဲ့ကြတာလို့အမည်မဖော်လိုတဲ့အာဆီယံတပ်တမအသံဝန်ကိုကိုးကားပြီး AP သတင်းမှာဖော်ပြထားပါတယ်မနေ့ဩဂုတ်လ၂ရက်နေ့မှာကျင်းပတဲ့အာဆီယံဝန်ကြီးတွေရဲ့ဆွေးနွေးပွဲအပြီးရွေးချယ်ထားတဲ့အထူးတန်တမာရဲ့အမည်ကိုကြေညာရမှာဖြစ်ပေမဲ့မြန်မာစစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ခြင်းမရှိသေးတာကြောင့်တရားဝင်ထုတ်ပြန်မှုနောက်နေ့ကြမ်းကြာနေရတာဖြစ်ပါတယ်။အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကလည်းမြန်မာအရေးကြောင်းဝင်ဆောင်ရွက်ပေးဖို့အာဆီယံအထူးကိုယ်စားလှယ်ခံထားရေးကိုသဘောတူကြောင်းနဲ့အာဆီယံမူပေါင်းအတွင်းကနေပူးပေါင်းဆောင်ရွက်သွားမယ်အကြောင်းပြောကြားထားပြီးဖြစ်ပါတယ်။ကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့တရုတ်အပါအဝင်နိုင်ငံတကာအသံဝိုင်းကလည်းလက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးပဋိပက္ခတွေတည်လဲရေးနဲ့တိုင်းပြည်ပြန်လည်တည်ငြိမ်အေးချမ်းမှုရရှိဖို့အတွက်အာဆီယံကဥဆောင်လုပ်တင်ကြောင်းတိုက်တွန်းပြောဆိုနေကြတာပါ။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်အနေနဲ့အခုသတင်းပတ်အတွင်းအာဆီယံနဲ့တွေ့ဆုံမဲ့ဆွေးနွေးပွဲမှာမြန်မာအရေးကိုထည့်သွင်းဆွေးနွေးသွားဖို့ရှိကြောင်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရပုဂ္ဂိုလ် Ned Price ကမနေ့ဩဂုတ်လ၂ရက်နေ့မှာပြောကြားခဲ့ပါတယ်ခင်ဗျာ။